ထိုင်းနိုင်ငံရဲ့လေကျွန်းလူသက်မှုနဲ့ပတ်သက်လို့တည်ရန်ပေးခံထားတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်2ဦးရဲ့အမှုအတွက်အစိုးရရှေ့နေတဲ့ဘက်ကနောက်ဆုံးအနေနဲ့စက်တင်ဘာ29ရက်နေ့မှာအပြီးသက်တင်ပြချက်တွေကိုပြုလုပ်သွားမှာဖြစ်တယ်လို့သိရပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါ။လေကျွန်းလူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမား2ဦးကိုတည်ရန်ပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏရဲ့အကျိုးဆောင်ရှိနေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့ထောက်ပြချက်တွေကိုတင်ပြခဲ့တာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှိနေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှိနေတွေဘက်ကတင်ပြခဲ့တာဟာအခုဆိုရင်၉ချိန်ရှိခဲ့ပါပြီအစိုးရရှိနေတွေဘက်ကတင်ပြချက်တွေကိုနောက်ဆုံးနေ့အဖြစ်စက်တင်ဘာလ29ရက်နေ့မှာတင်ပြခဲ့ရကြောင်းလူငယ်နှစ်ဦးရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ
်အယူခံတရားခံပေါ့သူကတရားခံဖြစ်သွားပြီအငယ်တို့ကအထည်ရုံးကြတော့တရားလိုဖြစ်သွားပြီကိုအဲဒါအစိုးရရှိနေတွင်နေရဒီမှာအယူခံတရားခံဘက်ကနေပြီးတော့သူတို့ဖြည့်ရှင်းချက်ကိုပြန်လည်တင်ပြတဲ့နေ့29ရက်6လ2016နေ့ပေါ့အငယ်တို့ဘက်က198မျက်နှာရှိတဲ့အယူခံ6လတင်ခဲ့တယ်ဒီပေါ်မှာမူတည်ပြီးတော့မှအယူခံတရားရုံးကနေပြီးတော့တုံ့တက်တဲ့ခါမှာအမှုကအားနည်းချက်ရှိတဲ့တက်ကိုအရင်ဆုံးသူတို့ကစုံစမ်းစစ်ဆေးပြွက်ရတယ်အခုကအမှုအားနည်းချက်ကအစိုးရရှိနေတဲ့ကရှိတယ်ဆိုတဲ့သဘောကြောင့်မို့အစိုးရရှိနေလို့ဖြည့်ချင်းနဲ့တောင်းတာပါတောင်းတဲ့အခါကျတော့အားလုံးပေါင်း၉ချိန်ရှိတော့ပါပြီ။ဒါလည်းအခုအချိန်မှာအယူခံတရားရုံးမှာရှိတဲ့ခါမှာအန်ဂေတိုဘက်ကမစစ်သေးနဲ့အစိုးရရှိနေတဲ့ကိုစစ်တယ်ဆိုတဲ့အကြောင်းများဟာသူတို့ဘက်မှာရှိတဲ့အားနည်းချက်ကိုပြန်လည်မေးခွန်းထုတ်တဲ့သဘောဖြစ်နေပါတယ
်။အခုတင်ပြချက်တွေအပြီးမှာတော့အယူခံတရားရုံးကနေတစ်ခုခုကိုဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ဒီအတွက်အယူခံတရားရုံးရဲ့အဖြေကသာစောင့်နေရတယ်လို့လည်းဆက်ပြောသွားပါတယ်။
ဒီနေ့တင်ပြီးသွားပြီတင်ပြီးသွားရင်အဲ့ဒီတင်ပြီးတဲ့အဖြေပေါ်မှာမူတည်ပြီးတော့နောက်တစ်ချိန်ကြာလို့ရှိရင်နောက်တင်ပြောတယ်နောက်တစ်ချိန်ကြာလို့ရှိရင်တခါဆိုရရှင်နေခွင်ခွန်မဲမခွင်ဘယ်လိုသုံးတတ်မယ်ဆိုတာတရားသူရဲ့သဘောပါအဲ့ဆိုတော့သူတို့ကတော့အပြီးတက်ပေါ့ဒါပေမဲ့တရားသူကြီးအနေနဲ့များထပ်ပြီးတော့လိုအပ်တဲ့အချက်ကလေးတွေရှိနေရင်ထပ်တောင်းအောင်ပါပဲဒါတော့သူတို့သုံးတတ်ဦးမယ်လေသူတို့ကတော့အမှုပဲဒီတောက်ဆောင်မှာလိုအပ်တာရှိရင်တောင်းမယ်လိုအပ်ချက်တောင်းမယ်အင်္ဂလိပ်ကလိုရင်အင်္ဂလိပ်တောင်းမယ်ဆိုရရှင်နေဘက်ကလိုရင်တောင်းပါပါအားလုံးပြီးသွားရင်တရားရုံးကတစ်ခုခုဆုံးဖြတ်မှာ哦
တရားခံအဖြစ်ဆွဆွဲခံထားရတဲ့လူငယ်နှုတ်နဲ့ပတ်သက်လို့အယူခံတရားရုံးဘက်ကနေရှင်းနှက်လောက်ဖွဲ့အဖြစ်မထွက်လာဘူးဆိုရင်တော့ဗဟိုတရားရုံးအထိအယူခံဆက်တက်သွားမယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံရဲ့အကျိုးဆောင်ရှိနေတဲ့အယူခံတင်ပြချက်တွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်အစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တွေတောင်းခံခဲ့တာပါမြန်မာရှေ့ပြောင်းလို့သမားခမ်းမန်းကြီး4000လောက်အလုလုကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရဘက်မှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်ကြောင်းတရားရုံးမှာထွက်ဆိုထားပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆက်ဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနည်းကြော်ကြားထိုင်းနိုင်ငံမှာရှိတဲ့ကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးမှာတော့တရားရုံးကနေအမှုခွန်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်